ခုခါမှာတော့အင်းနီချင်းထိုင်းနိုင်ငံတွင်မှနိုင်ငံသားသူတယောက်ကိုမြန်မာ၃ယောက်ကအုပ်စုဖွဲ့အာဓမပြုကျင့်နေဆိုတဲ့သတင်းကိုတင်ဆက်ပေးစီမှာလေဒီချင်းမိုင်မြို့မှာဖြစ်ပွားခဲ့တဲ့အာဓမပြုကျင့်မှုကိုကျူးလွန်တယ်လို့ဆိုတဲ့ရှမ်းပြည်နယ်ကလာတဲ့ရွှေပြောင်းအလုပ်သမား၃ယောက်ကိုလည်းဖမ်းဆီးထားပြီးဖြစ်ပါတယ်ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့မဲအိမ်မာကသတင်းပေးပို့ထားပါတယ်
မြန်မာပြည်ရှမ်းပြည်နယ်ကနေလာပြီးမဲကျုံမြို့နယ်ထဲမှာပျံအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေ့ပြောင်းလူသမား၃ဦးဟာအလုပ်လုပ်ရာကနေအပြန်အမေရိကန်နိုင်ငံသူတဦးကိုအုပ်စုဖွဲ့အာဓမပြုကျင့်ခဲ့တာကြောင့်ထိုင်းနိုင်ငံသားတွေကအတော့ကိုစိတ်ဆိုးခဲ့ကြတာပါဒီအတွက်ချင်းမိုင်မြို့မှာအလုပ်လုပ်ကင်နေကြတဲ့ရှမ်းလူမျိုးတွေကလည်းစိုးရိမ်ပူပန်မှုတွေရှိနေကြပါတယ်နိုင်ငံသားတွေအများဆုံးလာတဲ့နေရာဖြစ်တဲ့ချင်းမိုင်မြို့မှာဒီလိုဖြစ်သွားတဲ့အတွက်ထိရောက်စွာအရေးယူမယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုတဲ့အကြောင်းရှမ်းမျိုးသမီးတူကပြောပြပါတယ်
။အဲ့ဖက်လမ်းတွားတာတဲ့ဒူတော်လည်းအလုပ်ပြီးခါကျတော့အရက်ဆိုင်မှာတွားတော့အရက်တွားတော့သူလည်းရက်လာတော့တယ်တဲ့အဲမင်းကလေးတော့ပြီးသူကအဲ့ကောင်လေးပြောပြချက်သူအဲ့ကောင်အဲ့မင်းကလေးထားတော့အတူလေးလိုက်သွားပေါ့အဲ့ပေါ်ဖမ်းနေသုံးလုံးဖမ်းနေအဲ့ဒါထိရောက်စွာအရေးယူမယ်ဒီလိုလွတ်ထားလို့မရဘူးတဲ့အဲ့တွေပေါ့သူတို့အဲ့တွေပေါ့
ဒီလိုမြန်မာနိုင်ငံသားရှမ်းလူမျိုးတွေလုခဲ့တာကြောင့်မြန်မာပြည်သားတွေအနေနဲ့အရှက်ရစရာဖြစ်ခဲ့တယ်လို့ထိုင်းလူမျိုးတွေကမုန်းတီးမှာကိုလည်းစိုးရိမ်မိကြောင်းအခုအခါမှာတော့ဒီကိစ္စအပြင်မြန်မာနိုင်ငံသားတွေကရာဇဝတ်မှုတွေလုပ်တဲ့အတွက်အဖမ်းအဆီးတွေပုံများလာတယ်လို့လည်းသူကပြောပါတယ်
အော်အဲ့ဒါတကောင်လုံးပုံနဲ့တလီလုံးပုတ်တယ်လို့ပေါ့သူကအခုပြန်ခန်းစားနေရှမ်းနေလဲလှုပ်ရက်လိုက်တာဒီမနိုင်ငံနဲ့လာတယ်အခုတလောက်ဝင်ဖို့ထွက်ဖို့တတော်ခက်ခဲနေတဲ့အချိန်မှာလက်မလှုပ်ဖို့ခက်ခဲနေတယ်ကူညီတဲ့တို့လည်းကူညီနေတယ်သူတို့အဲ့လိုမျိုးဒီနိုင်ငံချတာအောင်မလှုပ်ရတယ်ပို့ပြမမုန်းတီးတာမှာပေါ့အခုလည်းကြည်ဟိုလက်မတူတွေလှုပ်နေလို့ဖမ်းရတာတစ်ဖက်လက်မလည်းအတူလှုပ်စားရတော့ရှိသေးဒီကြတဲ့ဒီသူတို့လှုပ်တာနဲ့အဲ့ဒါဟိုစိတ်ကြီးစရာအဲ့လိုဝီရှမ်းနေဆိုတာပမာကြီးရှမ်းမကြီးလေကိုယ်နိုင်ငံလူတွေဆိုတော့
အခုကိစ္စမှာတော့ကရကရှင်အမျိုးသမီးကိုရိုင်းကတိုင်ကြားခဲ့တာဖြစ်ပြီးအာဓမပြုကျင့်တာမှန်ကန်ကြောင်းကိုတော့မြန်မာ၃ဦးကဝန်ခံခဲ့ပါတယ်။ပြီးတော့ပြုကျင့်ခံရသူအမျိုးသမီးကိုစစ်စစ်ဆေးမှုပြုလုပ်ခဲ့ပြီးစစ်စစ်ချက်မှတ်တမ်းအရမိန်းကလေးဟာအာဓမပြုကျင့်ခံရတာထင်ရှားခဲ့တယ်ဆိုပြီးစကမ်းမှုကပြောပါတယ်။အုပ်စုဖွဲ့အာဓမပြုကျင့်မှုတွေနဲ့ပတ်သက်လို့ပြစ်မှုထင်ရှားခဲ့ရင်တော့ထောင်ဒဏ်အနှစ်20နဲ့ထိုင်းဘက်ငွေ4000လောက်ကြားခံရပွဲရှိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ချင်းမိုင်မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တရားဝင်အကြောင်းကြားထားတာမရှိသေးတဲ့အကြောင်း VOA ကိုပြောပြခဲ့ပါတယ်ရှင်
။မိန်းမသတင်းပေးပို့ထားတာဖြစ်ပါတယ်။